ဒီကနေ့မေပြည်တော်မှာကျင်းပတဲ့တနိုင်ငံလုံးအပြည့်ရစဲရေးသဘောတူစာချုပ် MCA ကောင်ထေဖို့မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသရုတ်ထအစည်းအဝေးကို2020ခုနှစ်ပထမ၄လပတ်အတွင်းကျင်းပဖို့သဘောတူညီခဲ့ကြပါတယ်။အစည်းအဝေးတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလက်ရှိကျင်းပနေတဲ့ JICM အစည်းအဝေးဟာအရေးပါတဲ့အမှတ်တိုင်ဖြစ်တဲ့အကြောင်းနဲ့အချင်းချင်းကြားအရေးပါတဲ့ယုံကြည်မှုတည်ဆောက်ကြဖို့ကိုလည်းတိုက်တွန်းသွားပါတယ်။ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါမယ်ရှင်
။ဟုတ်ကဲ့။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အကောင့်ထံဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး JICM မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဒီကနေ့အစည်းအဝေးရဲ့အရေးပါမှုကိုအစည်းအဝေးအဖွဲ့နိုင်ငံမှထည့်သွင်းပြောကြားခဲ့ပါတယ်။
We are now asking the electoral commission to investigate the matter. The new parliament has been elected. In this occasion, the election was held on Tuesday.
JICM CEO ကိုဒေါက်တာဆုကြည်နဲ့ဒုတိယတက်မောက်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင် MCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့ဆယ်ဘွဲကခေါင်းဆောင်တွေပါဝင်တက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပြီးအချင်းချင်းကြားရေးပါတဲ့ယုံကြည်မှုတည်ဆောက်ဖို့ပါဒေါက်တာဆုကြည်ကတိုက်တွန်းပါတယ်
မတူရှိတာတွေကိုကြီးလာဘာလို့အားလုံးကြီးနေနိုင်တဲ့အနေနဲ့အဖြေရှာပြအောင်လုပ်ပါမယ်။ဤလာပိုင်းဆိုင်ရာဆွေးနွေးမှုတွေကိုအပြန်အလှန်တောင်းလိုက်မယ်အပြာသာယုံကြည်မှုအခြေခံတွေနဲ့ညီနိုင်ကြနေတယ်ဆိုရင်ကိုပြည့်စင်ကြီးဆုံးပြပါလိမ့်မယ်။လက်ဆောင်ပိုင်းရဲ့ကြီးကြီးသားမှာအရေးပါတဲ့ယုံကြည်မှုတည်ဆောက်မှုကိုလည်းမျက်ရှိမပြတ်စွာဦးတိုက်တွန်းပြုကြလိမ့်မယ်။
ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာသဘောတူညီချက်ရှစ်ချက်ရရှိခဲ့တာပါ။ဒီသဘောတူညီချက်အရပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသုံးခအစည်းအဝေးကိုလာမယ့်၄လအတွင်းပြန်လည်ကျင်းပနိုင်မှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေကအစည်းအဝေးပြီးတရင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
ပေါ်လာတဲ့နိုင်ငံရဲ့ညီလာခံ27ရာစုပင်လုံးသုံးခအစည်းအဝေးဒီနောက်တဲ့ပြည်သက်သာရဲ့ပထမဒေသကကလာတဲ့မှာကျမဘိုးဘူးတို့ဆောင်းတဲ့ဆုံးဖြတ်ခဲ့ပါတယ်
ဒီလိုသဘောတူညီမှုရခဲ့တာကြောင့်တနစ်ကြော်ကြာရဆိုင်ခဲ့တဲ့ငင်းချဲလုပ်ငန်းရှင်ကိုတရားဝင်စတင်နိုင်တော့ပါဖြစ်ပါတယ်။ဒါအပြင်2020ရွေးကောက်ပွဲအလွန်နဲ့ NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့ဝင်များပတ်သက်ပြီးရရှိခဲ့တဲ့သဘောတူညီချက်ကိုလည်းအခုလိုဆက်ပြောပါတယ်
။သာသနာ့ဘက်ကတော့ဆက်တောင်းတဲ့ငင်းချဲလုပ်ငန်းရှင်အဖွဲ့ဝင်တွေအချက်အလက်တွေကိုဒီပေါ်မှာလည်းအခုဆောင်ရွက်တာကဒီအခြေအနေနဲ့ပတ်သက်ပါတယ်။နောက်ထပ်အားလည်းဒီကျွန်တော်ရဲ့ discussion မှာဒီခုပေးတဲ့အခွင့်တိုင်းပါတဲ့ question တွေပါဝင်လို့ကျွန်တော်ရဲ့ application ဆက်လက်ဆက်သွယ်ဆောင်ကြောက်ဆိုတဲ့ချက်ပေါ်မှာလည်းကျွန်တော်တော့တို့ရရှိခဲ့ပါတယ်
ရရှိခဲ့တဲ့ကြံသဘောတူညီချက်တွေထဲမှာ NCA အခန်း3 4 6နဲ့ပတ်သက်ပြီးဆက်လက်ဆောင်ရွက်မယ့်အချက် NCA အကောင့်ထံဖော်ရာနဲ့ပတ်သက်ပြီးနှစ်ဦးနှစ်ဖက်ကြားမူပေါင်းသဘောတူညီချက်တွေရယူဖို့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း3ကိုချုပ်ဆိုဖို့ NCA စာချုပ်ပါဝဟာရအလေးပင်ဖွင့်ဆိုချက်တွေကိုအလုံးအဖွဲ့ဖွဲ့ဆောင်ရွက်ဖို့စရာတွေပါဝင်ပါတယ်ပြီးခဲ့တဲ့2018ခုနှစ်မှာကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုတင်လုံးတတိယအစည်းအဝေးပြီးတဲ့နောက်ငြိမ်းချမ်းရေးညီလာခံဟာတနည်းကြော်ကြာရန်နာခဲ့ပါတယ်ဒီလိုရန်နာခဲ့တာကတော့ပြည်တော်စုကခွဲမထွက်ရေးဆိုတာနဲ့တက်မော့တခုရဲ့ဖြည့်မှုပေါ်မှာအကြေအလဲမစင်းနှင်းနိုင်ခဲ့တာကြောင့်လည်းဖြစ်ပါတယ်လာမယ့်ညီလာခံမှာဒီချက်တွေထည့်သွင်းဆွေးနွေးနိုင်မလားဆိုတာကိုတော့တိုင်းသာလက်နက်ကိုင်အဖွဲ့ဝင်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ငင်းကအခုလိုဖြေဆိုပါတယ်။ဒီက
တော့အရင်ကပါနေတဲ့ညီလာခံတွေကဒီခေါင်းချက်မှာအနောက်ပါမဲ့ညီလာခံချက်မှာဆက်မေးတာဒီခုတော့လည်းတော့ကျွန်တော်တို့ညီနိုင်တဲ့အလို့ညီနိုင်ရဲ့ပုံစံနဲ့တော့ဆက်ဆက်တော့လည်းတော့ရုံးချူပါမယ်
NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့ဝင်ပါဝင်လက်မှတ်ရေးထိုးရေးကိုအစိုးရရောလက်နက်ကိုင်အဖွဲ့ဝင်ကပါကြိုးပမ်းသွားမှာဖြစ်ကြောင်းလည်းထည့်သွင်းပြောကြားခဲ့ကြပါတယ်။ NCA သဘောတူညီချက်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ချိန်ကျင်းပဖို့သဘောတူထားတာဖြစ်ပေမဲ့သဘောထားကိုလွှဲမှုတွေရှိနေတာကြောင့်2018ခုနှစ်ဇူလိုင်လမှာတတိယအကြိမ်အစည်းအဝေးကိုနောက်ဆုံးကျင်းပနိုင်ခဲ့တာဖြစ်ပါတယ်။